အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီကျင်းပင်တို့ဟာအငင်းပွားနေတဲ့နေဆက်အရေးနဲ့ပတ်သက်ပြီးတော့တည်တည်ငြိမ်ငြိမ်အခြေအနေကိုဆက်လက်ထိန်းသိမ်းသွားကြဖို့သဘောတူညီခဲ့ကြပါတယ်။ခေါင်းဆောင်နှစ်ဦးဟာတရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့မှာနှစ်ရက်ကြာအလို့သဘောဆွေးနွေးခဲ့ကြတာပါ။ဒါအပြင်မြန်မာတဲ့ဟိမဝန္တာတောင်တန်းနေဆက်မြင်းတစ်လျှောက်ကနှစ်နိုင်ငံတပ်ဖွဲ့ဝင်တွေအနေနဲ့ငြိမ်ငြိမ်ရေးဆက်လက်ထိန်းသိမ်းသွားနိုင်ရေးလဲသဘောတူညီခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့မှပြောလိုက်ပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီး VJ Gohil ကဝန်ကြီးချုပ်မိုဒီနဲ့သမ္မတရှီရိုဟာနှစ်နိုင်ငံအရေးနားလည်မှုရှိရှိနဲ့မတူကွဲပြားမှုတွေကိုငြင်းငြင်းချမ်းချမ်းနဲ့ပြောဆိုဆွေးနွေးကြဖို့လဲသဘောတူခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီသဘောတူညီချက်တွေနဲ့ပတ်သက်လို့လက်မှတ်ရေးထိုးခဲ့ကြတာမျိုးတော့မရှိပါဘူး။